သာသနာတော်နှင့်2560ခုနှင့်ကောဇာတိဂရီ1399ခုနှင့်ကဆုံလန်းပြည်ကျော်12ရက်ခရစ်နှစ်2019ခုမေလ22ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးဧရိယာဟမ်မွန်ဘီမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်အတွင်း၌ရှင်မင်းဝန်ဆရာတော်ဤအချိန်ပြည့်ခုနှစ်ရက်တရားစခန်းပွဲမှဝင်ရောက်ပြီးတော့မန္တရိပဌံဝိပဿနာတရားများကိုကျင့်ကြံပွားများအားထုတ်ကြမည်ယောဂီသူတော်စင်များကိုမန္တရိပဌာနသုတ်တံဒေသနာတော်မှာလာတဲ့မဟာတတိပဌံကျင့်စဉ်တရားတော်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်ဒီတော့ဒီတတိပဌံတရားတော်ဆိုတာဘုရားရှင်တိုင်းဘုရားရှင်တိုင်းလက်မလွတ်တဲ့တရားပါဘုရားရှင်တိုင်းဟောကြားတော်မူတဲ့တရားတော်ဖြစ်ပါတယ်ဒီတတိပဌံကျင့်စဉ်နေပဲသောတာပန်တဂရဂာနာဂယဟန္တာစတဲ့ပုဂ္ဂိုလ်ဖြစ်ကြလို့ဒါကြောင့်ဒီတတိပဌံကျင့်စဉ်အတိုင်းဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာကိုယ်တိုင်လည်းပေါ့မြောက်အောင်ကျင့်ကြံပွားများအားထုတ်ပြီးတော့လာလာသမျှယဟန်ရှင်လူယောဂီသူတော်ရှင်များကိုလည်းဒီတတိပဌံကျင့်စဉ်ကိုဟောကြားတော်မူသွားခဲ့တာဆိုရင်ယခုဆိုရင်ကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးဟောကြားတော်မူသွားတာနှစ်ပေါင်း89နှစ်တန်နေရှိသွားပါပြီဒီတိပ္ပံတရားတော်ဟာမြန်မာနိုင်ငံမှာလည်းပဲကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းတရားရိပ်တာတွေဖွင့်လှစ်ပြီးတော့တရားကြီးပြတ်တတ်နေတာဟာလည်းပဲမြန်မာနိုင်ငံအတွင်းမှာဌာနကွဲပေါင်း600ကျော်ရှိပါတယ်။ဒီဝဌာနသီးသီးမှာလည်းပဲဒီမဟာစီတတိပဌံကျင့်စဉ်နဲ့ကျင့်ကြံပွားများအားထုတ်နေကြတဲ့တရားဌာနကြီးယောဂီသူတော်စင်ကြီးမြောက်များစွာအထူးအဖြင့်ဘုန်းကြီးတို့ရဲ့အင်ဒီနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာဆိုရင်ဘရင်တက္ကသိုလ်ကြီးဖြစ်တဲ့ချူလာလောင်ကွန်းတက္ကသိုလ်ကနောက်ဆုံးနှစ်ကျောင်းသားများအဲ့ဒီနောက်ဆုံးနှစ်ဘွဲอยู่ဖို့အတွက်ဘုန်းကြီးတို့မာစီသာသနာရိပ်သာမှာလာပြီးတော့ခွန်လတိုင်တိုင်တရားအထုပါပါယနေ့နဲ့လည်လာအများကြီးလားများယခုခုနှစ်ရဲဆိုတော့များတယ်များထင်နေလားမသိဘူးဟိုမှာခုနှစ်လတိုင်တိုင်မာစီသာသနာရေးတံမှာလာပြီးတော့ဒီမှာသတိပဋ္ဌာန်ကျင့်စဉ်တွေတိုင်ကျင့်ကြံပေါ်များအထုတ်တယ်ဒီ2019မှာအဲ့ဒီဂျူလာလောင်ကွန်းတက္ကသိုလ်ကဒီဇင်ဘာနိုဝင်ဘာအဲဇန်နဝါရီလလောက်မှာလာပြီးတော့အဲ့ဒီကျောင်းသားကျောင်းသူပေါင်း40ကျော်နောက်ဆုံးနေ့ကျောင်းသူကျောင်းသားလေးလာထုတ်ပါတယ်အခုတို့ရဲ့ခုံကြစရိတ်တွေနည်းနည်းလျှော့တဲ့အနေအဖြစ်မြန်မာနိုင်ငံမှာ3လထိုင်းနိုင်ငံမှာ4လအထုတ်စီပါထိုင်းနိုင်ငံမှာ4လမှလည်းပဲမာစီသာသနာရေးတာကကမ္မထာနာစီရဆရာတော်များကိုယ်တိုင်ကြွရောက်ပြီးတော့ဒီယောဂီတွေတရားပြတာပြရတာဖြစ်ပါတယ်အဲဒီတော့ပထမနှစ်ကဘုန်းကြီးတို့ခုဆိုရင်မာစီသာသနာရေးတံမှာလာပြီးတော့ဒီနောက်ဆုံးနှစ်ကျောင်းသူကျောင်းသားဖြစ်တဲ့ယဟန်တော်တွေရောလူပုဂ္ဂိုလ်တွေရောပါယဟန်တော်တွေဆိုရင်အခုထိုင်းနိုင်ငံမှကမ္ဘာနိုင်ငံအသီးသီးတို့ရောက်ရှိနေကြတဲ့သူတို့ရဲ့ကျောင်းတိုက်တွေကျောင်းတိုက်တွေကိုအခုမဟာစီတတိပဋ္ဌာန်တရားတွေကျင့်ကြံအားထုတ်ပြီးတဲ့အလေးချက်တွေရပြီးတဲ့ပထမဦးဆုံးနှစ်ဖြစ်တဲ့ ကျောင်းစင်းဖြစ်တဲ့ပုဂ္ဂိုလ်များကိုနိုင်ငံရခြားမှာကျောင်းတိုက်တိုင်းကျောင်းတိုက်တိုင်းမှာတပားစီတပားစီပို့ပြီးတော့ဒီမှာသတိပဋ္ဌာန်ဝိပဿနာတရားတွေကိုသူတို့နိုင်ငံသားတွေရောအခြားခြားနိုင်ငံမှာရှိတဲ့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေရောအထုချင်တဲ့ပုဂ္ဂိုလ်တွေအထုရအောင်အလုံးစီလွတ်ပြီးတော့တရားတွေကျက်တန်နေပါပြီဒီသတိပဋ္ဌာန်ကျင့်စဉ်နေတိုင်းကျင့်ကြံပေါ်များအထုဖို့ဒါကြောင့်ဘုရားရှင်နိုင်လက်မလွတ်တဲ့မလွဲမမှားနိုင်တဲ့ဒီသတိပဋ္ဌာန်ကျင့်စဉ်ကိုပဲဘုန်းကြီးတို့ဒီနေ့ဟောကြားပေးမှာဖြစ်ပါတယ်ဒီတော့ဘုရားရှင်ကိုရောင်မြတ်ကြီးကဒီသတိပဋ္ဌာန်ရှုမှတ်ပွားများအထုရမယ်အာယုန်၄မျိုးနဲ့စပ်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားထားတယ်ဣဒံဘိကဝေဘိက္ခုကာယီကာယ ानु ပတိဝိဟာရတိအတ္တပိသမ္ပဇ္ဇနောတတိမဝိနေယလောကိဘိဇာဒေါမနတံဝေရဏသူဝေရဏနုပတိဝိဟာရတိအတ္တပိသမ္ပဇ္ဇနောတတိမဝိနေယလောကိဘိဇာဒေါမနတံစေတေစေတံနုပတိဝိဟာရတိအတ္တပိသမ္ပဇ္ဇနောတတိမဝိနေယလောကိဘိဇာဒေါမနတံဓမ္မိသူဓမ္မနုပတိဝိဟာရတိအတ္တပိသမ္ပဇ္ဇနောတတိမဝိနေယလောကိပိဇာဒေါမနတံဘိက္ခဝေယဟံတော်များဥစ္ချက်သာတို့ဣရာဤသန္တနာတော်၌ဘိက္ခုယဟံသည်ဝါတရားအာထုနေတဲ့ယောဂီပုဂ္ဂိုလ်သည်ကာယမမြဲခြင်းရဲ့အဆိုးလက်မရမလားမပါသောရုပ်ပေါင်းခန္ဓာကိုယ်၌ကာယ ानु ပတိမမြဲခြင်းရဲ့အဆိုးလက်မရမလားမပါသောရုပ်ပေါင်းခန္ဓာကိုယ်များဟုရှုမြင်လျက်လောကီရှုမြင်အပ်သောလောက၌အဘိဇ္ဇာဒေါမနတံမရှုမှလျင်ဖြစ်နိုင်တဲ့ဘိဇ္ဇာနှင့်ဒေါမနတကိုဝါလောဘနှင့်ဒေါသကိုဝိနည်းဖြစ်ခွင့်မရအောင်တရင်ကဝိခံပနဗဟံအဖြင့်ပယ်ရှားဖြောက်ဖြစ်၍ဝိဟရတိနေ။ယသောဗျာကဒီကံရဆိုတဲ့ခန္ဓာကိုယ်ကြီးဟာမြဲလဲမမြဲဘူးတဲ့ဆင်းလဲဆင်းရဲတယ်။အဆိုးလဲမရဘူးတဲ့တင်လည်းမတင်တယ်ဘူးလေအဲ့ဒီမမြဲတဲ့သဘောကိုမမြဲတဲ့အနေအားဖြင့်မမြဲတာကိုမမြဲတဲ့အနေအားဖြင့်သိအောင်ရှုရမယ်ဆင်းရဲတာကိုဆင်းရဲတဲ့အနေအားဖြင့်သိအောင်ရှုရမယ်အဆိုးမရတာကိုအဆိုးမရတဲ့အနေအားဖြင့်သိအောင်ရှုရမလှပမတင်တယ်တာကိုမတင်တယ်အနေအားဖြင့်သိအောင်ရှုတဲ့တကယ်လို့မရှုနိုင်လို့ရှိရင်တဲ့လောဘနဲ့ဒေါသတွေဝင်လိမ့်မယ်ဒီခန္ဓာကိုယ်ကြီးကိုမှီပြုတ်ပြီးတော့လောဘတွေဝင်လိမ့်မယ်ဒေါသတွေဝင်လိမ့်မယ်မောဟမာနတွေဝင်လိမ့်မယ်တကယ်လို့ရှုနိုင်ပြီဆိုရင်တော့တစ်ချက်ရှုနိုင်ရင်တစ်ချက်တစ်ချက်ရှုနိုင်ရင်တစ်ချက်လောဘဒေါသတွေတရင်ကပဟံအားဖြင့်ပယ်တတ်နိုင်တယ်မမြဲတဲ့သဘောလေးကိုတစ်ချက်မြင်အောင်ရှုနိုင်တယ်ဆင်းရဲတဲ့သဘောလေးကိုရှုနိုင်တယ်အဆိုးမရတဲ့သဘောမတင်တဲ့သဘောလေးကိုညာနေမှထင်မြင်အောင်ရှုမှတ်နိုင်လို့တစ်ချက်လောက်ရှုမှတ်နိုင်လို့တစ်ချက်လောက်သိသွားပြီဆိုရင်တစ်ချက်ဒီလောဘဒေါသတွေကိလေသာတွေကိုတည်ငံအားဖြင့်ပယ်တတ်ပယ်တတ်ပြီးတော့နေတယ်။ဒါကြောင့်ယနေ့ယောဂီတို့ကသတိပဋ္ဌာန်ရှုမှတ်နေတိုင်းခုထိုင်ဣရိယာပုနဲ့ရှုရဣရိယာပုနဲ့ရှုသွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပုရှုရှုတဲ့အခါကလမှမိမိတို့ရှုတိုင်းရှုတိုင်းဟာကိလေသာတွေကိုတိုးပွားစေတာလားပယ်တတ်နေတာလားတစ်ချက်ရှုမှတ်လိုက်တာနဲ့တစ်ချက်ကိလေသာတွေကိုပယ်တတ်နေတယ်ပယ်ပြီးသားဖြစ်နေတယ်တစ်ချက်ရှုမှတ်လိုက်ရင်တစ်ချက်ကိလေသာတွေပယ်တတ်နိုင်မိမိတို့ဒီမှာတမနစ်ကောင်းကောင်းအာယုံမှတ်စိတ်မိရင်တမနစ်ပယ်တာ9မိနစ်လောက်ရှုမှတ်နိုင်ရင်9မိနစ်ပယ်တာမိမိကမိနစ်30ရှုမှတ်နိုင်ရင်မိနစ်30ဒီမှာကိလေသာတွေပယ်တတ်တယ်။တဏှာကြီးရှုမှတ်နိုင်ရင်တဏှာကြီးအာယုံမှစိတ်မိနေရင်တဏှာကြီးကိလေသာတွေကိုပယ်တတ်နိုင်တယ်။ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့သတိပဋ္ဌာန်၄ပါး။အဲ့ဒီသတိပဋ္ဌာန်၄ပါးကိုရှုရရှုဖို့ရာအတွက်မြတ်စွာဘုရားကညွှန်ကြားတဲ့အခါမှာကံယံဥပဒနာတတိပဋ္ဌာန်ကိုရှေ့ဆုံးကထားပြီးညွှန်ကြားပေးတယ်။ဘာကြောင့်လဲဆိုတော့ကံယံဥပဒနာတတိပဋ္ဌာန်ဟာအလွယ်ကူဆုံးဖြစ်တယ်။ရှုရတာလွယ်ကူတယ်။ လွယ်ကူတဲ့အတွက်ကြောင့်မို့စိတ်တည်ကြည်မှုတမာတိမြန်မြန်ဖြစ်နိုင်တယ်စိတ်တည်ကြည်မှုတမာတိမြန်မြန်ဖြစ်မှယောဂီပုဂ္ဂိုလ်ဟာရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်ဆိုတာပေါ်မှာဒီဝိပဿနာဉာဏ်ဤပြည့်စုံမှမဉဏ်ဘူဉာဏ်နိဗ္ဗာန်ဆိုတာမျက်မှောက်ပြုရမယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာစပြီးရှုမှတ်စပုဂ္ဂိုလ်ဟာရှုတဲ့အခါကာလမှာအထင်ရှားဆုံးဖြစ်တယ်မြတ်စွာဘုရားကာယ ानु ပတ္တနာကိုရှေ့ပိုင်းကရှေ့ကထားပြီးဟောပေးတယ်။သို့တော့ဒီကာယ ानु ပတ္တနာသတိပဋ္ဌာန်တစ်ခုလေးရှုရတာလားဆိုတော့ရှုမှတ်ရမယ့်အာယု၄မျိုးဘယ်နှမျိုးလဲ။၄မျိုးမှာကာယ ानु ပတ္တနာသတိပဋ္ဌာန်ဝေဒနာ ानु ပတ္တနာသတိပဋ္ဌာန်စိတ်ဓာ ानु ပတ္တနာသတိပဋ္ဌာန်ဓမ္မ ानु ပတ္တနာသတိပဋ္ဌာန်၄မျိုး။အဲ့ဒီ၄မျိုးကိုဘုန်းကြီးတို့တနည်းပြောရင်3မျိုးဒီနေ့ပြောမယ်ဆိုရင်ဘယ်နှမျိုးလဲရှုစရာအာယုံ3မျိုးရှိတယ်အဲ့တော့ရှုစရာအာယုံ3မျိုးဆိုတော့သုံးသောကဘုန်းကြီး4မျိုးပြောခဲ့ပြီအခုဒီနေ့အားဖြင့်3မျိုးဆိုတဲ့အခါကျတော့ကြည်ကာယ ानु ပတ္တနာတတိပဋ္ဌာန်ယုတ်တရားကာယ ानु ပတ္တနာတတိပဋ္ဌာန်ပါတရားအဲ့ဒီမှာကာယ ानु ပတ္တနာတတိပဋ္ဌာန်ကိုရှုတယ်ဆိုတော့ယုတ်ကိုရှုတယ်ဘာကိုရှုတာလဲယုတ်ကိုရှုတာဝေဒနာ ानु ပတ္တနာတတိပဋ္ဌာန်ဆိုတာနာမ်အဲ့ဒီမှာဝေဒနာ ानु ပတ္တနာနာမ်ကိုရှုတာစိတ်ဓာ ानु ပတ္တနာတတိပဋ္ဌာန်ဟာလေနာမ်ကိုရှုတာဟောဝေဒနာနဲ့စိတ်ဓာကဘာကိုရှုတာလဲနာမ်ကိုရှုတာနောက်ဓမ္မ ानु ပတ္တနာဓမ္မ ानु ပတ္တနာကြတော့ယုတ်ရောနာမ်ရောရှုတာဓမ္မ ानु ပတ္တနာကြတော့ဘယ်လိုရှုရလဲကဲရှုခွက်ကဘယ်နှမျိုးဖြစ်သွားလဲသုံးမျိုးယုတ်ကိုရှုတာရဲ့နံကိုရှုတာရဲ့ယုံနံကိုရှုတာရဲ့အခုဘုန်းကြီးတို့ယောဂီများဟာကာယ ानु ပတ္တနာကိုပထမထားရှုတယ်ဆိုပေမဲ့တကယ်ဝိပဿနာအနေအချင်းရှုမယ်ဓမ္မ ानु ပတ္တနာအနေအချင်းရှုမယ်ဆိုရင်ယုံနံပေါ်ကထင်ရှားတဲ့အာယုံကိုရှုတာဟာဓမ္မ ानु ပတ္တနာပဲယုတ်ကထင်ရှားရင်ယုတ်ကိုရှုမယ်စိတ်နံကထင်ရှားရင်ဘာကိုရှုမယ်အဲ့ဒီနံကိုရှုမယ်အဲ့ဒီလိုရှုတယ်ဆိုရင်ဒါဓမ္မ ानु ပတ္တနာပဲအခုစပြီးတော့အာထုစမှာယောဂီပုဂ္ဂိုလ်ကနာမထင်ရှားဘူးယုတ်ကပဲထင်ရှားတယ်အဲ့ဒီထင်ရှားတဲ့ယုတ်ကိုတောင်မှမိအောင်မရှုနိုင်ဘူးဘာလို့လဲစိတ်တွေကတည်ငြိမ်လို့လားမတည်ငြိမ်လို့လားမတည်ငြိမ်လို့စိတ်တွေကမိမိခန္ဓာမှာမနေလို့အခုတရားရှုတယ်ဆိုတာဒီစိတ်လေးကဟိုသွားဒီသွားသွားနေတဲ့စိတ်လေးကိုခန္ဓာမှာနေအောင်ရှုပေးနေတာဝင်လေထွက်နေလေရှုရည်ဆိုတာလည်းပဲဒီစိတ်လေးကိုဘယ်မှမသွန်းအောင်ထိန်းတာဖွမ်းမှုပိန်မှုလေးကိုရှုရည်ဆိုတာလည်းပဲဒီစိတ်လေးဘယ်မှမသွန်းအောင်ထိန်းထားတာဒါစိတ်ချင်းကလုတ်လေးပဲဒါလေးနဲ့ထိန်းကြတာဒီတိုင်းနဲ့ငြိမ်ငြိမ်လေးနေကြည့်ပါလားစိတ်တွေကသွန်းနေတာခန္ဓာမှာကိုမနေတော့စိတ်တွေကသွန်းနေအဲ့တော့ခန္ဓာမှာမနေရင်ခန္ဓာအကြောင်းသိပါမလားမသိနိုင်ဘူးလေတရားရှုတယ်ဆိုတာခန္ဓာအကြောင်းသိအောင်ရှုတာဘယ်သူအကြောင်းလဲတခြားခန္ဓာလားမိမိခန္ဓာလားအေးမိမိခန္ဓာအကြောင်းသိခြင်းရင်မိမိစိတ်ဟာဘယ်ကိုနေရမှာလဲမိမိခန္ဓာမှာနေရမိမိခန္ဓာမှာမနေဘဲနဲ့မိမိဒီစိတ်ကခန္ဓာမှာမနေဘဲနဲ့ခန္ဓာအကြောင်းကိုသိနိုင်ပါမလားမသိနိုင်ဘူးလေလူတယောက်ရဲ့အကြောင်းကိုသိခြင်းရင်သူနဲ့ခဏပေါင်းမလားကြာကြာပေါင်းမလားခဏလေးပေါင်းလို့သူအကြောင်းသိပါမလားလုံးဝမသိဘူးနော်လူတွေရဲ့ပရိယမာယာတွေကအင်တန်များတယ်ခဏလေးပေါင်းကြည့်လို့တော့သူအကြောင်းကိုမသိဘူးသူကသူဖုံးထားတယ်ဟဲ့ကြာကြာပေါင်းကြည့်လိုက်သူလုံးဝမဖုံးနိုင်တော့သူ့ရဲ့အကြောင်းကိုသူ့ရဲ့အနေထိုင်သူ့ရဲ့အကျင့်အကြံသူ့ရဲ့အမူအကျင့်သူ့ရဲ့စိတ်နေသဘောထားအကုန်လုံးမသိဘူးလားညီဒါခဏပေါင်းကူလားကြာကြာပေါင်းလို့လားအခုခန္ဓာရဲ့အကြောင်းကိုသိကြည့်ရင်ဒီစိတ်လေးကခန္ဓာနဲ့ခဏနေရမှာလားကြာကြာနေရမှာကြာကြာနေရင်ဒီခန္ဓာအကြောင်းကိုမသိဘူးလားခန္ဓာရဲ့မြဲတာသိမလားမမြဲတာသိမလားမမြဲပါဘူးဒီအဲ့လိုသိကြည့်ရင်အမှန်တိုင်းသိကြည့်ရင်ဒီစိတ်ကိုခန္ဓာမှာမြဲအောင်ကြိုးစားရအခုကာယ ानु ပတ္တနာတတိပဋ္ဌာန်ထင်ရှားတယ်လွယ်ကူတယ်လွယ်ကူတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ဒီကာယ ानु ပတ္တနာတတိပဋ္ဌာန်ကိုမြတ်စွာဘုရားစပြီးပေးထားဒီတော့ကာယ ानु ပတ္တနာတတိပဋ္ဌာန်ဆိုတာကိုယ်အမူအရာလေးတွေရှုတာပဲဘာမူရာလေးတွေရှုတာလဲ ယောဂီပုဂ္ဂိုလ်ဟာအခုထိုင်နေတဲ့အခါလေးမှာယောဂီကထိုင်နေထိုင်နေတဲ့အမူအရာလေးကိုအာရုံစိုက်တယ်အောက်ပိုင်းကခွေးအပေါ်ပိုင်းခန္ဓာကိုယ်လေးကခါးကနေပုဂ္ဂိုလ်မတ်နေတဲ့သဘောလေးကိုအာရုံစိုက်ပြီးထိုင်နေထိုင်နေရှုတာဒါဘာအမူအရာကိုရှုနေတာလဲကိုယ်အမူအရာရှုတာဆိုတော့ဘာတတိပဋ္ဌာန်လဲကာယ ानु ပဒနာတတိပဋ္ဌာန်ဟောထိုင်နေတဲ့အမူအရာလေးတင်လားဆိုတော့ကျန်းနေတင်မနဲ့ထိနေတဲ့နေရာလေးပေါ်မှာသတိထားပြီးထိုင်နေထိတယ်လို့ရှိတယ်။အဲ့ဒီကြည့်တယ်လို့ရှိတာလဲဘာမူယာရှိတာလဲ။ကိုယ်မူယာကိုရှိတာ။ကိုယ်မူယာရှိတဲ့အတွက်ကြောင့်ဘာသတိပဋ္ဌာန်လဲ။ကာယ ानु ပဒနာသတိပဋ္ဌာန်ထိုင်နေထိရလို့ရှိနေတာကာယ ानु ပဒနာသတိပဋ္ဌာန်။နောက်တစ်ခါဘုန်းကြီးတို့ယောဂီများခန္ဓာကိုယ်မတ်တက်ရနေတော့ရတယ်မရှိဘူးလား။ကဲရှိတာရောအဲ့ဒါဘာမူယာရှိတာလဲ။ကိုယ်မူရာကိုရှုနေတာမို့ဘာတတိပဋ္ဌာန်လဲ။ကဲဒီလိုဆိုရင်သွားတဲ့အခါမှာရောမရှိဘူးလား။ရှင်းလန်းတိုင်းရှင်းလန်းတိုင်းရှုနေတယ်။အဲ့လိုရှုနေတာဘာမူရာကိုရှုတာလဲ။ကိုယ်မူရာရှုတာဖြစ်တဲ့အတွက်ဘာတတိပဋ္ဌာန်လဲ။ကာယ ानु ပဒနာတတိပဋ္ဌာန်ဟောအိယဘောလဲပြီးတော့အိတ်တွေထိတယ်မရှိဘူးလား။ဘာမူရာရှုတာလဲ။ကိုယ်မူရာရှုတာမို့ကာယ ानु ပဒနာတတိပဋ္ဌာန်ဒါမှမဟုတ်ကိုရှုနေတဲ့တရားအတရားလေးဆိုတာရှင်းရှင်းလင်းလင်းသိဖို့မလိုဘူးလားအမှန်တန်လိုပါလေအခုယောဂီတို့ရှုနေတာအခုဘုန်းကြီးတို့ဒီမှာဒါကံအနုပသနာလေးကြီးတယ်ပဲဒီလိုဆိုရင်ဝမ်းမဲ့ရဲ့ဖောင်းမှုပိန်မှုလေးရှုတာလေဘာမူယာရှုတာလဲကိုယ်မူယာရှုတာဖြစ်တဲ့အတွက်ဘာတတိပဋ္ဌာန်လဲကဲဒီလိုဆိုရင်နှာသီးပြားရဲ့ဝင်လေထွက်လေလေးကိုရှုတယ်အဲ့ဒီဝင်လေထွက်လေလေးရှုနေတာလေပဲဘာမူယာကိုရှုတာလဲဒါကြောင့်မို့ဘာတတိပဋ္ဌာန်လဲကံ ानु ပဒနာတတိပဋ္ဌာန်ပဲဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဝင်လေထွက်လေရှုတာနဲ့ဖောင်းမှုပိန်မှုရှုတာကိုတချို့ကဒါကိုပဲတမျိုးတမျိုးဖြစ်နေတယ်တကယ်တမ်းကျတော့ဝင်လေထွက်လေရှုတဲ့အခါမှာလည်းပဲနှာခေါင်းရှုတာလားလေဝါယောဓာတ်ရှုတာလားဝါယောဓာတ်ရှုတာဒီဝါယောဓာတ်ရှုတာနော်နှာပြားလေးကိုနှာခေါင်းပြားလေးကိုလေနဲ့ထိသွားတဲ့နေရာလေးကိုရှုသွားတာနှာခေါင်းပြားလေးဖြစ်ဖြစ်နှာခမ်းပြားလေးဖြစ်ဖြစ်ဒီပေါ်မှာထိတယ်တိတယ်ရှုတာဝါယောဓာတ်လေးကိုရှုနေတာအခုဘုန်းကြီးတို့ဖောင်းနဲ့ပိန်နဲ့လို့ရှုတာလေးပဲဝမ်းပိုက်ကိုရှုတာမဟုတ်ဘူးဝါယောဓာတ်ကိုရှုတာဘာဓာတ်ကိုရှုတာလဲအဲ့ဒီမှာလေလေးဝင်လာတဲ့အခါမှာတည်ရွချင်းတွန်းကန်တောင့်တင်းလှုပ်ရှားရွေ့ရှားသွားတဲ့သဘောလေးကိုရှုနေတာဒါကိုမြင်အောင်ရှုရမှာဝမ်းပိုက်ကိုမြင်အောင်ရှုရမှာလားဝါယောဓာတ်ကိုမြင်အောင်ရှုရမှာလားအေးနှာခေါင်းကိုမြင်အောင်ရှုရမှန်လားဝါယောဓာတ်ကိုမြင်အောင်ရှုရမှန်လားဘုန်းကြီးတို့ဓာတ်6ပါးရှိတယ်ဘယ်နှပါးရှိလဲဓာတ်6ပါးရှိတယ်အဲ့ဒီဓာတ်6ပါးထဲမှာဘုန်းကြီးတို့ဥဒင်္ဂမဝါယောအထက်ကိုဆန်တက်တဲ့လေဓာတ်တယ်အဒောဂမဝါယောတဲ့အောက်ကိုစုံဆင်းတဲ့လေဓာတ်တယ်အတ္တတပတ္တတဝါယောတဲ့ဝင်လေထွက်လေကုသိတယဝါယောတဲ့ဝမ်းပိုက်အတွင်းမှာရှိနေတဲ့လေကုထာတရားဝါယောတဲ့ကုထာတတွေမှာရှိတဲ့လေအင်္ဂမင်္ဂနုတာရီနာဝါယောတဲ့အင်္ဂကြီးနေအင်္ဂကြီးနေခြေလက်ကောင်းအားလုံးထဲမှာရှိတဲ့လေဆိုတော့ဝါယောတံ6မျိုးဘယ်နှမျိုးလဲ6မျိုးအဲ့ဒီ6မျိုးမှာအခုဝင်လေထွက်လေအတ္တပတ္တတအခုဝင်လေလေးဝင်လာတာလေးကိုတေချာတိထားကြည့်ပါအဲ့ဒီဝင်လေလေးဝင်လာတဲ့အခါမှာဘုန်းကြီးတို့ဝမ်းမဲ့ကလေးကယော့သွားတာလားတင်းလာတာလားတင်းလာတယ်ဝင်လေလေးဝင်လာတာနဲ့ဝမ်းမဲ့ကလေးကတင်းလာနော်ထွက်လေလေးလည်းထွက်သွားရောဝမ်းမဲ့ကလေးကဘာဖြစ်သွားလဲယော့ချသွားတယ်တေချာကြည့်ရင်တေချာမြင်တယ်ယောဂီတို့တစ်ဆက်တည်းပဲအာနာပါနလို့ပြောလို့လေရတယ်သို့တော့ဘုန်းကြီးတို့အာနာပါနလို့မပြောကိုယ်စီတရားဝါရောလို့ပဲဘုန်းကြီးတို့ပြောတယ်ဖောင်းနေဆိုတာဝမ်းမိုက်တွင်းမှာရှိတဲ့လေဓာတ်ကဖောင်းတယ်။ပိန်နေဆိုတာဝမ်းမိုက်တွင်းမှာရှိတဲ့လေဓာတ်ကပိန်သွားတာ။သို့တော့ဝင်လေထွက်လေအကြောင်းကင်းရလား။မကင်းဘူးနော်။ဝင်လေဝင်မှဝမ်းမိုက်ကဘာဖြစ်လဲ။ဟုတ်။ထွက်လေထွက်မှဝမ်းမိုက်ကဘာဖြစ်သွားလဲ။ပိန်သွားတာ။သို့တော့ဝင်လေထွက်လေလားလို့မေးရင်မဟုတ်ဘူး။ဝမ်းမိုက်မှာရှိတဲ့လေဓာတ်ကိုဝင်လေလေးဝင်လာတဲ့ခါကျတော့အဲ့ဒီလေဓာတ်ကိုတွန့်ပြီးဆောင်းလိုက်တဲ့ခါကျတော့ဝမ်းမဲ့တဲမှာရှိတဲ့လေကသူ့ဟာသူတင်းကားသွားတယ်ထွက်နေနေထွက်သွားတဲ့ခါကျတော့ အဲ့ဒီမှာဝမ်းမိုက်ထဲမှာရှိတဲ့လေတွေကသူ့အတူပြန်ရော့ကြသွားတယ်ဒါကိုကိုယ်စီတရားဝါရော့နောင်စပြီးတော့ရှုစမှာတော့ယောဂီပုဂ္ဂိုလ်ဟာဝင်လေထွက်လေကြောင့်ဖောင်းနာပိန်နာဒီလိုပဲသိနေတယ်နောင်ရှုစိတ်ကဖောင်းမှုပိန်မှုပုံမှာအာယုမြဲလာပြီဆိုတဲ့အခါကျတော့လုံးဝဝင်လေထွက်လေမဟုတ်တော့သူ့အတူဝမ်းမိုက်ကလေးတင်းလာတာနဲ့ဝမ်းမိုက်ကလေးရော့သွားတယ်ရှင်းရှင်းလေးပဲတင်းလာတယ်ဆိုတာဝါရော့ရော့သွားတယ်ဆိုတာဘာသာလဲဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်ကယုတ်တရားပဲဘာတရားလဲယုတ်တရားတော့တိတိနေတဲ့စိတ်ကလေးကပါလဲကဲဖောင်းနေလို့ရှုခိုက်မှာပါနဲ့ပါလဲယုတ်နေတာပိန်နေရှုခိုက်မှာပါနဲ့ပါလဲဒါကြောင့်ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကကိုယ်အမူအရာဖြစ်တဲ့ဒီကာယ ानु ပတ္တနာရှုတဲ့အခါမှာမှန်စွာသိရမယ်အမှန်သိရမှာလားအမှန်သိရမှာလားအမှန်သိအောင်ရှုရမှာလေရှုတယ်ရှုတယ်ဆိုတာကဘုန်းကြီးတို့အမှန်သိနေအောင်ရှုတာဒီတိုင်းလေးစိတ်ကလေးတည်ငြိမ်အောင်လေးရှုတာမဟုတ်ဘူးအမှန်တိုင်းသိအောင်ရှုတာတည်ငြိမ်ယုံလေးရှုနေတာကသမထသိအောင်ရှုတာကဘာလဲဝိပဿနာခုယောဂီများကသမထတရားအထုတ်တာလားဝိပဿနာအထုတ်တာလားဝိပဿနာအထုတ်ရင်စိတ်လေးတည်ယုံလေးနဲ့ကျင့်နိုင်ရမှာလားသိမှကျင့်နိုင်ရမှာလားသိမှကျင့်နိုင်ရတိချံတိအောင်ရှုပါကဲဆုကြည့်ကိုအမှုအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမှုအရာဖြစ်တိုင်းမှာမှန်စွာသိရမည်နှာခေါင်းလောက်ဆုကြည့်ပါအေးရှုတဲ့အခါမှာကိုယ်မူရလေးဖြစ်တိုင်းဖြစ်တိုင်းကိုအမှန်သိအောင်ရှုတယ်ထိုင်ပြီးတော့ရှုတဲ့အခါမှာလည်းပဲတရားကြည့်ထိုင်နေတဲ့ကိုယ်မူရရုပ်လေးကိုထိုင်နေရှုတဲ့အခါကလေးမှာအောက်ပိုင်းကခွေပြီးပေါ်ပိုင်းလေးထောင်းပြီးတောင့်နေတဲ့သဘောလေးတရားမြင်အောင်ကြည့်သူ့တဘာဝလေးကိုမှန်တိုင်းမြင်အောင်ကြည့်ထားတယ်ဆိုတဲ့အခါမှာရက်တဲ့အခါမှာလည်းတရားကြည့်ရက်တယ်ရှုတဲ့အခါမှာတရားကြည့်ဆံများကခြေပြားတည်အောင်တကူလုံးကိုအာယုံစိုက်ထားတယ်အာယုဆိုင်ပြီးတော့ကြည့်တဲ့အခါမှာဒီရုပ်ကိုယ်ကြီးကိုမြင်ရမှာမဟုတ်ဘူးနော်။တေချာကြည့်နေတဲ့အခါတောင့်တင်းနေတဲ့သဘောတွေ့လိမ့်မယ်။ထောက်ကန်နေတဲ့သဘောတွေ့လိမ့်မယ်။ရင်းပြီးလှုပ်နေတဲ့သဘောတွေ့လိမ့်မယ်။အာလုံးဟာဝါယောပဲ။အာလုံးဟာဘာတတ်တယ်လဲ။ဝါယောတတ်တယ်ပဲ။တေချာကြည့်သူ့ရဲ့သဘာဝလေးကိုမြင်အောင်ကြည့်ဒီရုပ်ကိုယ်ကြီးကိုမြင်အောင်ကြည့်ခိုင်းတာမဟုတ်ဘူး။သွားတဲ့အခါမှာလည်းဒီတိုင်းပဲ။ခြေလမ်းနေခြေလမ်းနေကိုမြင်အောင်ကြည့်ခိုင်းတာမဟုတ်ဘူးဘုန်းကြီးတို့ယောဂီများတည်ရွေ့ပြီးတည်ရွေ့ရွေ့နေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောပေါ့သွားတဲ့သဘောလေးသွားတဲ့သဘောအဲ့ဒီသဘာဝလေးကိုမြင်အောင်ကြည့်ခိုင်းတာတရားဆိုတာသဘောတရားဆိုတာဘာလဲသဘောဆိုတာဘာလဲတရားတရားတွေ့ခြင်းရင်ဘာကိုတွေ့အောင်ရှုရတရားမြင်ခြင်းရင်ဘာမြင်အောင်ရှုမလဲအေးတရားမြင်ပြီဆိုရင်သဘောမြင်အောင်ရှုမယ်ဆိုရင်သဘောမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာမြင်ပြီလဲသဘောတွေ့နေပြီဆိုရင်ဘာတွေ့နေပြီလဲဘာတရားတွေ့တာလဲလို့မေးရင်ရုပ်တရားနဲ့နံတရားကဒါတွေ့တာရုပ်နံကိုရှင်းရှင်းလင်းလင်းတွေ့တာအဲ့ဒီကြမှာဒါရုပ်တရားနဲ့နံတရားကိုတေချာတွေ့အောင်ရှုရဒါကြောင့်မို့ဒီမှာရက်တယ်ဆိုရင်လည်းဒီတိုင်းပဲသွားတယ်ဆိုရင်လည်းဒီတိုင်းပဲခြေတော့ကိုမြင်အောင်ရှုခိုင်းတာမဟုတ်ဘူးပညာကြီးကိုမြင်အောင်ရှုတာမဟုတ်ဘူးပထမတော့ညာလန်းနဲ့ပင်လန်းနဲ့ရှုတာပညာပဲပညာကိုအရင်ဆုံးမရှုဘဲနဲ့သဘောကိုမြင်အောင်ရှုပါစို့လို့မမြင်နိုင်ဘူးအဲ့ဒီပညာဆိုတဲ့ရုပ်ကိုရှုနေရင်းနဲ့မှစိတ်တည်ငြိမ်မှုအားကောင်းလာတာနဲ့အမျှပညာဆိုတဲ့တဏ္ဍာန်ပျောက်ပြီးတော့ပရမတ်သဘောလေးကိုသွားတွေ့တာဘာကိုသွားတွေ့တာလဲသဘောလေးကိုသွားတွေ့တာခြေတော့ဆိုတဲ့ပြင်းညတဲ့ရံပြောက်ပြီးတော့တည်ွေပြီးတည်ွေတင်းသွားတာတောင့်သွားတာလေးသွားတာပေါ့သွားတာအဲ့ဒီဟာလေးကိုတရားသွားသိပြီဆိုရင်ဒါသဘောတည်ပြီအဲ့ဒီသဘောကဘာသဘောနေလဲဆိုရင်ယုတ်သဘောနဲ့နံသဘောပဲထားမယ်အဲ့ဒီသဘောဝါလေးတွေမြင်သွားတာအဲလျောင်းနဲ့အိတ်တွေကြည့်တယ်လို့ရှုတဲ့အခါမှာလည်းဒီတိုင်းခန္ဓာကိုယ်ကြီးအိတ်နေတာကြီးကိုမြင်အောင်ရှုခိုင်းတာမဟုတ်ဘူးဒီမှာတောင့်တင်းနေတဲ့သဘောလေးကိုမြင်အောင်ရှုခိုင်းတာစမ်းစမ်းကြီးတောင့်နေတဲ့သဘောလေးမြင်အောင်ရှုခိုင်းတာအဲ့ဒါလေးတွေမြင်မှတကယ့်သဘောကိုမြင်တာဒါကြောင့်ယောဂီပုဂ္ဂိုလ်ဟာဒီကိုယ်အမူအရာဖြစ်တဲ့ဒီဖောင်းမှုပိန်မှုကိုရှုတဲ့အခါမှာဝမ်းပိုက်ကိုမြင်ရမှာလားဝါယောဓာတ်ကိုမြင်ရမှာလား ဒါကမြင်အောင်ကြည့်စိတ်ကအဲ့ဒီအကိုတရားမြင်အောင်ကြည့်ကြည့်တဲ့အခါကလည်းမတွေးရမှလားမဟုတ်ဘူးနော်ဘုန်းကြီးတို့ယောဂီများတွေးပြီးရှုရတာမဟုတ်ဘူးဆင်ခြင်ပြီးရှုရတာမဟုတ်ဘူးပစ္စုပန်တဲ့တယ်လေးရှုရတာဗန်တဲ့တယ်လေးရှုရတာပစ္စုပန်တဲ့တယ်လေးဆိုတော့ဖောင်းလာတဲ့အခိုက်ကလေးမှဖောင်းနေဒီပေါ်မှာမှတ်ချက်ကလေးတက်သွားပြီစီပင်ကျန့်သွားတဲ့အခိုက်ကလေးမှပင်နေမှတ်စိတ်ကလေးတက်သွားပြီစီသေးချာအာယုမစိတ်ကလေးတင့်နေတဲ့အခါကလာကြတော့ဒီပုံမှာရှုစိတ်လေးကထခါထခါထခါထခါထခါထခါမြဲသွားလိမ့်မယ်။ဒါကြောင့်မှန်သိဖို့အတွက်ဒီတတိပ္ပံကိုရှုတဲ့အခါမှာကာယအနုပတနာကာယဆိုတာကိုယ်မူရာဘာမူရာလဲ?ကိုယ်မူရာ။အနုဆိုတာအကျဉ်းချင်းအဖန်ပန်အထက်ထက်ပတ္တနာဆိုတာရှုတာပွားတာအာထုတ်တာဒီသုံးပုဂ္ဂိုလ်ပေါင်းလိုက်ကာယ ानु ပတ္တနာကိုယ်မူရာလေးကိုထက္ခထက္ခထက္ခထက္ခထက္ခထက္ခရှုနေတာတစ်ချိန်ချင်းရှုမှလားထက္ခထက္ခရှုမှလားအဲ့ဒီပုံမှာထက္ခထက္ခရှုလို့ဒီပုံမှာရှုစိတ်လေးကထက္ခထက္ခတည်နေပြီဆိုတဲ့အခါကလာကြတော့အဲ့ဒီကြတော့မှပညာဆိုတဲ့ဝမ်းပိုက်တဏ္ဍပျောက်သွားအဲ့ဒီဝမ်းပိုက်တရံပြောက်ပြီးတော့ယောဂီရဲ့ဉာဏ်ထဲမှာတင်းလာတဲ့တရွေ့ပြီးတရွေ့တရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေးမှုလေးရဲ့အစင်းစင်းတွေအကုန်သိလာတယ်။တမာရီအားကောင်းရင်အားကောင်းတော့သိလာ။အားမကောင်းသေးရင်တော့တရွေ့ပြီးတရွေ့တင်းလာတဲ့သဘောလေးသိတယ်။ပိန်သွားတဲ့ကတရွေ့ပြီးတရွေ့ရွေ့သွားတယ်ရွတ်သွားတဲ့သဘောသိတယ်။ဝမ်းပိုက်ဆိုတဲ့ပညာတရံရှိသေးရဲ့လား။မရှိတော့ဘူး ਪਰ မတ်အဲ့ဒီသဘောလေးပဲတွေ့တယ်။အဲ့ဒီသဘောလေးကိုတွေ့နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ်ကိုတရားတွေ့နေပြီ။ဘာတရားနေလဲဆိုရင်ယုတ်တရားနဲ့နန္တရားအဲ့ဒီမှာအမှန်တိုင်းတွေ့နေ။အဲ့ဒီတန်ယောဂီပုဂ္ဂိုလ်ဟာရှုရတာ။ရှုတယ်ဆိုတာအမှန်သိအောင်ရှုရတာ။အဲ့ဒီလိုအမှန်သိအောင်ရှုမှဝိပဿနာဉာဏ်ဖြစ်တယ်ဝိပဿနာဖြစ်တယ်။အဲ့လိုမဟုတ်ဘဲနဲ့ယောဂီပုဂ္ဂိုလ်ဟာထိုင်နေဖောင်းနေပြီနေရှုပါဆိုတော့ရှုရင်ဘာတိလို့ဆိုဖောင်းနာပိနာတိတယ်တခြားဘယ်လိုတိတယ်လို့ဆိုဘာမှမသိဘူးဖောင်းနာပိနာတိတယ်ဘာညာမှဖြစ်သေးဘူးဘာမှကိုမဖြစ်သေးဘူးအဲ့ဒီလောက်သိုံနဲ့တော့ဝိပဿနာမဖြစ်သေးဘူးအခုပြောတယ်တကယ်ကိုသူ့ရဲ့သဘာဝယုံနာအမှန်တရားလေးတွေကိုသိဖို့လိုအပ်ပါတယ်အဲ့ဒီလိုသိအောင်ယောဂီပုဂ္ဂိုလ်ကရှုရတာဒါကြောင့်မို့ယောဂီပုဂ္ဂိုလ်ဟာဒီဖောင်းမှုပိမှုအာယုံလေးကိုတိကျပင်နေတာပြီးတော့ဒီပေါ်မှာပဲရှုစိတ်ကလေးဆွဲဆွဲမြဲမြဲလေးတည်အောင်ရှုရတယ်။သို့တော့စပြီးအာထုစမှာတော့စိတ်တွေကတည်ငြိမ်သလားမတည်ငြိမ်ဘူးလား။စူးစီးရတာလွယ်သလားခင်းရင်သလား။ခင်းရင်လေစိတ်တွေအဲ့လိုပြန့်လွင့်နေတဲ့အခါကျတော့ခုပြောတဲ့အမှန်တဘာဝအတိုင်းသိနိုင်ပါမလား။မသိနိုင်သေးဘူး။မသိနိုင်လို့လည်းပဲစိတ်ထဲမှာကြာနေ။ကြိုးစားမယ်။ဘုန်းကြီးတို့ယောဂီများယက်နေတာနဲ့စာရင်တွားရင်ရှိမရဘူးလားဒီတိုင်းနဲ့ငါဘာမှလည်းမထူးပါဘူးဆိုပြီးတော့ဒီတိုင်းနေတာနဲ့စာရင်ငါကြိုးစားပြီးရှုမယ်ဆိုရင်ဒီပုဂ္ဂိုလ်တမာတိမရဘူးလားတမာတိရလာမှာပဲတမာတိရမှာဝိပဿနာဉာဏ်ဆိုတာပေါ်တာတမာတိမရဘဲနဲ့တော့ဝိပဿနာဉာဏ်ဆိုတာပေါ်ပါမလားမပေါ်ဘူးဒါကြောင့်မို့ဘုန်းကြီးတို့ဝိပဿနာနည်းဟာတစ်ခုတည်းရှုရတာမဟုတ်ဘူးအားလုံးပေါ်သမျှအာယုန်တိုင်းကိုရှုရတာဘုန်းကြီးတို့ဝိပဿနာကတမာတိဆိုတာကိုခဏိကတမာတိတွေကိုအများကြီးစုယူရတာဘာတမာတိနည်းခဏိကတမာတိဘုန်းကြီးတို့တမာတိကိုထူထောင်ပြီးမှဝိပဿနာကူးတာမဟုတ်ဘူးအခုဘုန်းကြီးတို့တုတ်တဲ့ဝိပဿနာဆိုတာတမထမရောပဲနဲ့ဝိပဿနာတက်တက်ကိုညွန်ကြားတာပေါ်ရင်အာယုရှိရတယ်။ထိုင်ရင်လည်းထိုင်တာကိုရှိရတယ်။ရက်ရင်လည်းရက်တာကိုမရှိရဘူးလား။သွားရင်သွားတာမရှိရဘူးလား။အိပ်ရင်အိပ်တာမရှိရဘူးလား။စားရင်စားတာတောက်တာမရှိရဘူးလား။အခုဘုန်းကြီးတို့ယောဂီများကိုယ်အမူအရာဆိုတာကလက်ကလေးကွေးတာလက်ကလေးဆန်းတာခြေကလေးကွေးတာခြေကလေးဆန်းတာမရှိရဘူးလား။အဲ့ဒါဘာအမူအရာရှိတာလဲ။ကိုယ်အမူအရာရှိတာဖြစ်တဲ့အတွက် तू ဟာအဲ့လိုရှိနေရင်ဘာနုပဒနာကိုရှိနေတာလဲ။ ကာယ ानु ပဒနာဒါကြောင့်မို့မြတ်စွာဘုရားကဒီလက်ကလေးကိုယ်မှုဆတ်မှုကစားပြီးရှုဖို့ပြောတာအဲဒီမှာရှုခိုင်းတဲ့အခါကလည်းမှာဒီလက်ကလေးကိုယ်တော်ဆန္ဒလေးတွေလည်းရှုရတယ်နောက်ပြီးတော့တစ်ဖက်ကိုပြောင်းတာရွှေ့တာလေးတွေရောလှဲ့တာပြောင်းတာလေးတွေကရှုမရှုရဘူးလားအဲ့လိုရှုနေတာဘာအမူအရာရှုတာလဲကိုယ်အမူအရာလေးရှုတာမို့လှဲ့တယ်ဆိုရင်လည်းမိမိရဲ့လှဲ့နေတဲ့အမူအရာလေးရှုနေတာကာယ ानु ပဒနာပြောင်းနေတဲ့အမူအရာလေးရှုနေတာဘာနုပဒနာလဲ။ကာယ ानु ပဒနာကြီးတယ်ပဲ။အဲ့တော့မိမိရဲ့လှုပ်ရှားမူရာလေးတွေအားလုံးရှုရမယ်။အမူအရာအားလုံးဘာလုပ်ရမှာလဲ
။
ရှုရမယ်။အဲ့လိုဆိုတော့စွမ်းစားတဲ့ခါရောမရှုရဘူးလ
ား
။ရှုရတာပဲ။စွမ်းစားရင်လည်းရှုရတယ်။ရှုမှတ်နေလို့ဓမ္မလောက်မှတ်နိုင်ရင်လည်းဓမ္မအကျိုးမများဘူးလား။ယောဂီတို့ကရှုမှတ်စားလေကုသိုလ်ရှင်များရဲ့အကျိုးတွေဟာပို့ပြီးတော့အကျိုးများနေပဲရှုမှတ်မှုလေးနဲ့စားနေတဲ့ဖုံးပေးနေတဲ့ပုဂ္ဂိုလ်ကိုလှူရရင်တကင်းကိဋ္တကင်းတဲ့ယဟန္တာတစ်ပါးကိုလှူရတယ်လို့ပဲအကျိုးရှိတယ်ယဟန္တာမှာကိဋ္တကိုအကျွမ်းမဲ့ပက်တတ်တယ်ယဟန္တာပုဂ္ဂိုလ်ဟာကိဋ္တကိုဘယ်လိုပက်တတ်တယ်လုံးဝအကျွမ်းမဲ့ပက်တတ်တယ်ဘုန်းကြီးတို့ဘုထုရှင်ယောဂီများကတော့တထင်ကပက်တတ်တယ်ဘလူပဲတန်တန်လေတည်ရင်ကပဲတတ်တယ်ခွန်ကြီးတို့ယောဂီများဒီမှာဇုံးလေးကန်ရင်ကန်တာလေးရှူတယ်ခန့်ရင်ခတ်တာလေးရှူတယ်ယူလာရင်ယူလာတာလေးရှူတယ်ခေါင်းငုံရင်ငုံတာလေးရှူတယ်ပါးစပ်လေးဟရင်ဟတာလေးရှူတယ်ဆွန့်ထည့်ရင်ထည့်တာလေးရှူတယ်ဇုံးလေးပြန်နှုတ်ရင်နှုတ်တာလေးရှူတယ်မိမိပကံများလေးချတော့ချတာလေးရှူတယ်ပြီးပြီဆိုမှပါးစပ်တည့်ရှိတဲ့ဆွမ်းကိုဝါလေဝါလေဝါလေမျိုးတဲ့ကံမှာမျိုးတယ်မျိုးတယ်ရှုကြည့်ပါလားအဲ့ဒီပုံမှာရှုစိတ်ကလေးမြင်နေတဲ့အချိန်လေးမှာအရသာဆိုတာသိသေးရဲ့လားသိတော့ဝါရင်ဝါတာပဲသိတယ်မျိုးရင်မျိုးတာပဲသိတယ်အဲ့ဒီအချိန်လေးမှာဒီပုံမှာတက်မဲ့မှုဆိုတာရှိသေးရဲ့လားအဲ့ဒီအချိန်လေးမှာကိဋ္တာတွေမကင်းဘူးလားကင်းအဲ့ဒီလိုပုဂ္ဂိုလ်တတင်ကကင်းနေတာဆိုတော့ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာယဟန္တာနဲ့အသွင်တန်တန်မတူဘူးလားဒါကြောင့်မို့ယဟန္တာအသွင်ယောဂီရှင်ရှုလျင်ဖြစ်နိုင်ပြီရှုမှတ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကယဟန္တာနဲ့အသွင်တန်တန်တူနေတယ်။ဘာကြောင့်လဲ?ကိလေသာတွေကင်းအောင်ရှုနေလို့။ဒါကြောင့်မို့အဲ့ဒီလိုရှုမှတ်မှုလေးနဲ့ဖုံးပေးနေတဲ့ပုဂ္ဂိုလ်လှူရတာဟာယဟန္တာတပါးကိုလှူရတယ်လို့ပဲ။ဒါကြောင့်ဘုန်းကြီးတို့ယောဂီများဆွမ်းလေးတလုတ်ဖြစ်စေကျူတန်းနဲ့ကုသိုလ်ရှင်များကျူးများဖို့အတွက်သူတို့ကိုငင်းညာပြီးတော့ရှုမှတ်မှုလေးနဲ့ဖုံးပေးကြည့်ပါရှုမှတ်မှုလေးနဲ့ဖုံးပေးကြည့်ပါအခုဘုန်းကြီးတို့ဒီမှာအမေရိကန်နိုင်ငံမှာဒီဆွမ်းစားစားရတောက်တဲ့နေရာကိုတတိဥစည်းတဲ့စိတ်လေးနဲ့ရှုမှတ်ပြီးတော့စားခိုင်းပြီးတော့ကျမ်းမာရေးကုသနေတဲ့နေရာဌာနတွေရှိတယ်ဒီအမေရိကန်နိုင်ငံမှာဒါဘုန်းကြီးမြန်မာနိုင်ငံမှာဘုန်းကြီးကြောင်းမှာ TV ပါ냐ဘာမှမရှိပါဘူးဘုန်းကြီးဘာမှကြည့်တာမရှိပါဘူးဘုန်းကြီးစီမှာဒါပေမဲ့ဘုန်းကြီးတို့တန်မာကြီးဟောင်းဇနီးဖြစ်တဲ့တက္ကသိုလ်ကမြင်းလေးစာဗာမောက္ခတက္ကမကြီးကမကြမ်းပါဘူးမကြမ်းပါလေခက်ကလာကြသူ့အတွက်ကဘာမှလုံးမရှိဘူးတရားပဲရှိမှန်းသူ့ကိုဆရာဝန်က6လဆိုပြီးတော့တတ်မှတ်ထားတယ်သာသမီတွေတောင်မှပြပရောက်နေတဲ့သာသမီတွေပြန်ရောက်လာကြတယ်6လအခုအဲ့ဒီဒကမာကြီးဟာဒီတတိပဌံကျင့်စဉ်အတိုင်းရှုမှတ်အားထုတ်နေလိုက်တာအခု၃နှစ်ရှိပြီဒီတိုင်းပဲကောင်းကောင်းကြီးပဲဒီတိုင်းပဲအဲ့ဒီမှာသူ့ကိုသူ့မိတ်ဆွေများကလည်းပဲဒီလိုအင်တာနက်ကနေပြီးတော့ဟာလေးတွေကိုဖမ်းပြီးတော့ပုံရိပ်တွေနဲ့ကြားဒီမဲအမေရိကန်နိုင်ငံမှာကျမတို့အားထုတ်နေတဲ့ဒီမှာတတိပဌံကျင့်စဉ်အတိုင်းဆရာဝန်တွေကစိတ်ဖြည့်စည်းမှုဖြစ်နေတဲ့ယောဂသည်တွေကိုဒီမှာတတိပဌံနဲ့ကုနေတယ်ဟုတ်တချို့နေရာတွေကြတော့ဈဉ္ညာရှောင်းပြီးတော့ဈဉ္ညာအမှန်နဲ့ဆရာအမှတ်ခိုင်းနေတယ်။အခုယောဂီတို့ကြီးကကြွတဲ့အမူအရာလှမ်းတဲ့အမူအရာချတဲ့အမူအရာတေးချာကြွရင်ကြွတာလေးကိုကြွတယ်ကြွတယ်ကြွတယ်တေးချာဖြည်းဖြည်းလေးလှမ်းတဲ့ကံမှာလှမ်းတယ်လှမ်းတယ်လှမ်းတယ်ဖြည်းဖြည်းလေးချတဲ့ကံမှာချတယ်ချတယ်ဖြည်းဖြည်းလေးအဲဒီမှာဈဉ္ညာအမှန်နဲ့တေးချာသူတို့ကိုစိတ်ရဲ့ဖြည်းစည်းမှုတွေကိုဒီမှာတတိပဋ္ဌာန်နည်းနဲ့ကုသနေကြတယ်ဘုန်းကြီးတို့မြန်မာဗုဒ္ဓဘာသာကြီးကဘာလို့ဒီဗုဒ္ဓရဲ့တရားတွေနဲ့ကိုယ်အမြဲတမ်းထုံမွန်းနေဖို့မသိမ့်ဘူးလားအမြဲတမ်းရှုမှတ်နေဖို့သိတယ်အခုသူများကကိုယ်တရားတွေနဲ့လှုပ်တော့စားနေချာပြီ အဲ့တော့ကိုကကိုတရားကိုကိုအသုံးမချတာဘူးဖြစ်နေတယ်။အဲ့တော့ဒီတရားလေးကိုအမြဲတမ်းနှလုံးသွင်းရှုမှတ်နေရင်စိတ်တွေရှုမှတ်မဲ့အာယုဘောမှာစိတ်လေးတည်ငြိမ်နေလို့ရှိရင်ဒီစိတ်ဟာညံ့နွမ်းမလားစင်ကြယ်မလားစိတ်တွေစင်ကြယ်လို့စိတ်တွေကြည်လင်နေပြီဆိုရင်မိမိခန္ဓာကိုယ်ထဲမှာလေပတ်နေတဲ့သွေးတွေမကြည်လင်ဘူးလားသွေးတွေကြည်လင်လာပြီဆိုရင်မိမိခန္ဓာကိုယ်ရုပ်ဆိုးယုံညံ့နေမကင်းပြောက်ဘူးလားရုပ်ဆူးယုံညံ့ကင်းပြောက်သွားရင်ရုပ်ကောင်းရုပ်တန့်နေဖြစ်လာပြီဆိုတော့ဟောယောဂဝေဒနာတွေတက်တာပြီးတော့ယုံနေသွားမယ်ပျောက်ကင်းသွားမယ်ဒါတတိပ္ပံစီပဲမြတ်စွာဘုရားကဓမ္မောရတသူတရားတော်ဓမ္မောရတဓမ္မဆိုတာတရားောရတဆိုတာစီတရားဟာစီပဲဒီနေ့မကြမ်းပါတဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့မြန်မာနိုင်ငံမှာဘုဇင်သုတ်တန်တရားနာကြားနေတယ်ဘာတုတ်တံလဲအဲ့ဒီဘုဇင်တုတ်တံမှာဘုဇင်ခုနှစ်ပါးရှိတယ်တနပါးလဲအဲ့ဒီဘုဇင်ခုနှစ်ပါးတုတ်တံကိုနာကြားပြီးတော့ယောဂပျောက်ဖို့အတွက်မြတ်စွာဘုရားရှင်မကြမ်းပါတဲ့ကစုံနာဆိုတဲ့ယဟန်ငယ်လေးကိုဒီဘုဇင်တုတ်တံရုပ်ပွားစီပြီးတော့မြတ်စွာဘုရားကိုယ်တိုင်နာကြားပြီးစိတ်တည်ကြည်လင်မှုတွေယူခဲ့တယ်ရှင်မမောက္ခလမထေရကြီးတကူရာဣတရေရတဲ့မထေရကြီးမကြမ်းပါတဲ့ကမြတ်စွာဘုရားရှင်ကိုတော်တိုင်ဒီဘုဇင်သုတ်တံတရားတော်ကြီးကိုဟောကြားပြပြီးတော့နာကြားနှလုံးသွင်းစေတယ်။အဲဒီမှာယောဂဝေဒနာဤတသံပြောက်ခြင်း ਨੇ ။ရှင်မဟာကသဗ္ဗမထေရကြီးမကြမ်းမှာမြတ်စွာဘုရားကိုယ်တိုင်ကြွတယ်။ကြွပြီးတော့ဒီဘုဇင်သုတ်တံတရားတော်ကိုဟောကြားပြတယ်။ရှင်မဟာကသဗ္ဗမထေရကြီးကနာဂနာခန္ဓာဉာဏ်သွင်းပြီးနှလုံးသွင်းတယ်။ယောဂဝေဒနာဤတသံပြောက်ခြင်းသွားတယ်။ဒါကြောင့်ဒီဘုဇင်တရားတွေကိုနာကြားနေနာကြားနေကြ။သို့တော်ဒီဘုဇင်တရားနာကြားယုံနေမှာကျင့်ပွားရမှာဘာလို့ရမှာလဲဒီဘုဇင်တရားတွေဟာဘုန်းကြီးတို့ယောဂီများတတိတန်ဘောဇင်ဓမ္မဝိဇ္ဇာတန်ဘောဇင်ဝရိယတန်ဘောဇင်ပိဋိတန်ဘောဇင်ပတ္တိတန်ဘောဇင်တမာရိတန်ဘောဇင်ဥပိ္ပခာတန်ဘောဇင်ဘယ်နှပါလဲခုနှစ်ပါးအခုဒီတတိပဌံဝိပဿနာတရားတွေချင့်စဉ်နေချင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်များဒီရှုမှတ်ပွားများအားထုတ်လို့စိတ်တည်ငြိမ်မှုတမာရီတွေထက်တန်အကောင်စွာရလို့ယုတ်သဘောနံသဘောအကြောင်းအကျိုးအဖြစ်ပြက်တွေကောင်းကောင်းမြင်ပြီးဖြစ်ပြက်ဉာဏ်လေးမြင်လာပြီဆိုရင်ရှုမှတ်မှုတွေမြဲသလားမမြဲဘူးလားရှုမှတ်မှုတွေမြဲလာတဲ့အချိန်မှာဟောဒီဘုဇင်ခုနှစ်ပါးတွေကအထိုက်လျောက်ဘုဇင်တွေပြည့်စုံလာတယ်လုံးဝမပြည့်စုံသေးဘူးနော်အထိုက်လျောက်ဘုန်းကြီးပြောတဲ့စကားတွေမှာအထိုင်းလျောက်ပြည်စုံလာတဲ့အတွင်းယောဂီပုဂ္ဂိုလ်ဟာပထမတော့ကတရားစထိုင်စရှုမှတ်စတော့ကခန္ဓာကိုယ်ဟိုဘက်ဒီဘက်မပြောင်းရဘူးလားအခုအဲ့ဒီဖြစ်ပြဉဏ်လေးပေါ်နေတဲ့အချိန်မှာတဏှာကြီးသာထိုင်နေဟိုဘက်ဒီဘက်ပြောင်းလာရွှေ့လာရှိသေးရဲ့လားဝေဒနာတွေသူ့ဟာသူပယ်သွားတာကြည့်နော်အထိုင်းလျောက်ဒီမှာတတိအားတမာရီအားကြီးကောင်းလာပြီကောင်းလာတဲ့အတွက်ကြောင့်မို့ဘုဇင်နေအထိုင်းလျောက်ပြည်စုံလာအဲ့လိုပြည့်စုံတာလေးအတွက်ကြောင့်မို့ဝေဒနာတွေကိုသူဟာသူတပြေးပြေးပဲနိုင်ပါလေ။အဲဒီကနေ့ဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်လို့ဝိပဿနာဉာဏ်ရဲ့အမြင်ပိုင်းသင်္ခါရုပ္ပခာဆိုတဲ့ဉာဏ်ကိုယောဂီပုဂ္ဂိုလ်များပြည့်ပြည့်ဝဝရရှိပြီးဆိုရင်အဲ့ဒီခါကျရင်ဒီဘုဇင်ခုနှစ်ပါးလုံးပြည့်စုံသွားတယ်။ဘယ်နှပါးပြည့်စုံသွားလဲ။အာလုံးမဲ့တတိတံဘုဇင်ကနေနောက်ဆုံးဥပ္ပခာတံဘုဇင်ဒီအလုံးပြည့်စုံပြည့်စုံနေတဲ့အတွက်ကြောင့်မို့အဲ့ဒီဉာဏ်မျိုးရောက်ပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာဖြစ်နေတဲ့ခန္ဓာကဖောက်ပြန်နေတဲ့ဝေဒနာတွေလုံးဝလုံးဝပဲသူကမိမိတို့သွေးသားကြောင့်ဖြစ်လာတဲ့ယောဂဝေဒနာတွေတောင်တက်တာဖြောက်ကင်းသွားနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများယောဂတည်းမိမိတို့မှာသွေးကြောင့်သားကြောင့်ဖြစ်လာတဲ့ယောဂတွေတက်တာခြင်းနဲ့ဖြောက်ကင်းခြင်းနဲ့ဆိုရင်ဒီတရားဆီကိုတောက်ပါပါစီကိုတောက်ပါတရားစီကိုတောက်ပါတကယ်တရားစီကိုတောက်လို့တကယ်ယုံကြည်ခြင်းနဲ့ရှုမှတ်ပွားများအားထုတ်လို့စိတ်တည်ကြည်လင်ရင်မိမိခန္ဓာကိုယ်ရဲ့လေပတ်တဲ့သွေးလုံးဝမကြည်လင်ဘူးလားကြည်လင်နေရင်ရုပ်ဆိုးယုံညံ့နေရှိဦးမလားဒီလိုဆိုရင်ရုပ်ကောင်းရုပ်တန့်နေဖြစ်လာပြီဆိုတော့ယောဂဇူရီတက်တာယုံနေပျောက်ကင်းပြီးတော့မသွားနိုင်ဘူးလားသွားနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတည်တည်ကြာကြာရှုမှတ်ပွားများအထုတ်ဖို့လိုပါလေရှုတဲ့အခါကဏ္ဍမှာတေချာယောဂီပုဂ္ဂိုလ်ကဒီကံ అను ပတ္တနာတတိပဌာန်ကိုရှုတဲ့အခါကဏ္ဍမှာတေချာရှုပါ တေချာရှုရင်ယောဂီပုဂ္ဂိုလ်ဟာဒီတတိအံတမာရီအားကြီးကောင်းလာရင်တော့ဉာဏ်လေးတွေဟာရှင်းရှင်းလေးပေါ်လာမယ်။ဘေးခပ်ပေါ်ပေါ်လေးရှုနေမယ်။ယောဂီပုဂ္ဂိုလ်ကတထိုင်လေးထိုင်လိုက်။ငိုင်လိုက်။စဉ်းစားလိုက်။နိုင်ပြည့်သွားလိုက်ထလိုက်စကားလေးပြောလိုက်ကြ။အဲ့ဒီလူလေးနဲ့တခါချင်းပြန်ပြည့်ပြီးဆိုရင်လားထိုင်လိုက်ကြ။ပြောထားတဲ့စကားကြီးပြန်ပြီးစဉ်းစားလိုက်တွေးလိုက်ကြပြီးပြီးပြန်ပြီးတော့တရားဖြုတ်စကားကြီးပြောလိုက်ကြဒီလိုနေသွားယုံနဲ့တမာတိဖြစ်မလားမဖြစ်နိုင်ဘူးနော်အဲ့ဒါကိုကိုယ့်ဟာကိုယ်သဘောပေါက်ပါနော်ဘုန်းကြီးပြောမှသဘောပေါက်တာမျိုးမဖြစ်စေချင်ဘူးကိုယ့်ဟာကိုယ်သဘောပေါက်စေချင်ပါကိုယ်တိုင်သဘောပေါက်ရင်ကိုယ်တိုင်စဉ်းမြင်မှုလုပ်မယ်ဟုတ်တယ်မလားကိုယ်တိုင်စဉ်းမြင်မှုလုပ်မယ်စကားပြောခြင်းဟာတရားကိုအနောက်ရှေ့အဖြစ်ဆုံးပဲ။ဘုန်းကြီးတို့ရဲ့ကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးရဲ့ယောဂီစီမင်းထဲမှာနံပါတ်၁အချက်ပဲသူကစကားပြောခြင်းကိုအပြစ်အကြီးဆုံးဟုမှတ်ယူရမည်။အပြစ်အကြီးဆုံးလို့မှတ်ယူရမည်။သူ့ကိုတစ်ချိန်တွေ့ရင်တတိပေး၊နှစ်ချိန်တတိပေး၊သုံးချိန်မြောက်တွေ့ရင်သူ့ကိုပြန်လွတ်တည်ထိအေးယူပါ။အကြောင်းကနေထုတ်လိုက်တော့စိတ်ဓာတ်မမထားနေတော့လေအဲ့ဒါကိုဘုန်းကြီးကစိတ်ထဲမှာစကားပြောတာလေးနဲ့ကြောင်းကနှင်ထိုးရအောင်ဖြစ်ရတယ်ဘုန်းကြီးအဲ့ဒါကိုစိတ်ထဲမှာမကြည်လင်ဘူးဖြစ်ဖြစ်တော့ဘုန်းကြီးတရားအထုတ်နေတဲ့အချိန်မှာဒါကိုစိတ်ထဲကသိကျင်နေတယ်ဘာကြောင့်စကားပြောတာကိုဒီလောက်အေးယူတယ်လဲဆိုတော့ဘုန်းကြီးသိကျင်တယ်ဘုန်းကြီးတို့ကတရားအတွေ့အကြုံကနေသိတယ်စာပေပရိယပဲလိုက်စားနေတာဆိုတော့မသိဘူးဒါပေမဲ့ဒီစကားပြောတာမွေးလာလို့လူဟာတက်လာပြီဆိုရဲစကားပြောတာစကားပြောတက်အောင်တော့မနှဲသင်ရတာလေအခုစကားပြောတာကိုအပြစ်ကြီးဆုံးဆိုတော့ဟာဘယ်နဲ့ပါလိမ့်မယ်ဒါနဲ့ဘုန်းကြီးကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးထံမှာတက်သွားတယ်ဆရာတော်ဘုရားကြီးထံနဲ့တက်ချင်လို့တက်ဟိုတက်ချင်လိုက်တက်ရတာမဟုတ်ဘူးအဆောင်ရှိတယ်အဲ့မှာအပေါက်ကစောင့်နေတယ်အဆောင်ရှိတယ်အဲ့ဒီအဆောင်ရှိတဲ့အခါမှာဒီပေါက်ဒီအဆောင်ကိုပြောပြီးမှတည့်ရတာအဲ့ဒီမှာအဆောင်ကိုပြောပြီးတော့မှဒီပြီးတော့ရှောက်ထားဆရာရှိနေလို့ပါဆိုပြီးတော့ခွင့်တောင်းပြီးတော့မှတက်သွားတာတက်သွားပြီးတော့ဆရာတော်ဘုရားကြီးကအဲ့ချိန်မှာကြမ်းပြူနေတယ်ဆရာတော်ဘုရားကြီးကြမ်းပြူတဲ့အခါမှာလက်ဒီလိုလက်ရင်းနဲ့ဒီလိုလိုက်မရေးဘူးဆရာတော်ဘုရားကြီးကလက်နှစ်ဆက်ကလေးနဲ့ရိုက်ပြီးတော့တခါနဲ့ကြမ်းတမ်းပြူတာလက်နှစ်ဆက်နဲ့ရိုက်တာတောင်မှအများလို့လက်လေးချောင်းနဲ့မရိုက်ဘူးလက်ညိုးလေးတစ်ချောင်းနဲ့ရိုက်တာလင်းညိုလေးတစ်ချောင်းလေးနဲ့သူကသူကြမ်းပြူပြီးရိုက်နေတယ်။အဲဒီမှာဘုန်းကြီးကလာပြီးကတော့ပြီးထိုင်နေတော့ဆရာတော်ဘုရားကြီးကသူ့ရိုက်တဲ့လက်စာလေးကိုရပ်လိုက်တယ်။ရပ်ပြီးတော့ဘုန်းကြီးပဲလက်ကြည့်ပြီးတော့ဦးဇင်းပါကိစ္စလေးနဲ့မေးပါတယ်။ဒီလိုရှောက်တန်းစီရရှိလို့ပါ။ကဲပါဖြောက်ချင်တာလေးရှောက်စရာ။ဆရာတော်ဘုရားကြီးရဲ့စီမင်းထဲမှာယောဂီစီမင်းမှာဒီလိုဖန်ရလို့ပါဗျာ။စကားပြောခြင်းကိုအပြစ်ကြီးဆုံးဟုမှတ်ယူရမည်။အဲ့ဒီစကားပြောတဲ့ပုဂ္ဂိုလ်ကိုတစ်ချိန်ကနှစ်ချိန်သုံးချိန်ဆိုရင်သူ့ကိုပြန်လွတ်တည်တည်ရေးယူရမည်ဆိုတော့စကားပြောတာလေးကဘလောက်များအပြစ်ကြီးသွားလို့ပါလဲခင်ဗျာဘုန်းကြီးကလျှောက်တော့ဆရာတော်ဘုရားကြီးကပြုံးပြုံးပြီးတော့မှဦးစင်းနဲ့ဦးစင်းကိုပြန်ပြီးမေးခွန်းထုတ်လိုက်တယ်ဦးစင်းဒီရိတ်တာလာတာဘာလို့ဖို့လာတာလဲတရားအထုတ်ဖို့ပါခင်ဗျာတရားအထုတ်ဖို့လာတာပဲလေတဲ့ဘာလို့စကားပြောမှလဲအခုလေဘုန်းကြီးတို့ယောဂီများကိုဘုန်းကြီးဒါပဲမေးချင်တယ်ဟုတ်တယ်မို့လားတရားအောင်ထုတ်ဖို့လာတာပဲလေဘာလို့စကားပြောနေရတာလဲတရားပဲလို့လို့ပေါ့ဒါပဲဘုန်းကြီးကိုဆရာတော်ဖျားကြီးကဒါနဲ့မေးတယ်ဘုန်းကြီးတရားအထုတ်ဖို့အင်းတရားထုတ်ဖို့လာတာပဲလေစကားပြောဖို့လာတာမှမဟုတ်ပဲအဲ့လိုပြောပြီးတော့ဦးစင်းနဲ့စကားပြောခြင်းဟာတရားကိုအနှောက်ယှက်ဖြစ်ဆုံးပဲနှောက်ယှက်ဖြစ်ဆုံးပဲစကားပြောနေစင်မှာလဲရှုမှတ်မှုပြက်နေတယ်နှစ်ယောက်စကားပြောရင်နှစ်ယောက်ပြက်တယ်သုံးယောက်စကားပြောရင်သုံးယောက်ပြက်တယ်သူတို့ပြောနေတဲ့စကားတန်ကြောင့်ဘေးကယောဂီပါအနှောက်ယှက်ဖြစ်တယ်ဓမ္မန္တရေပါဖြစ်တယ်စကားပြောတဲ့အချိန်နဲ့အမှတ်ပြက်တာမဟုတ်ဘူးနော်တဲ့ပြောပြီးတဲ့စကားတွေကနောက်တစ်ချိန်ထိုင်ရင်ပြန်တွေးနေတာနဲ့ဘာမှမမှဖြစ်တော့ဘူးတဲ့အဲ့ဒီတော့တရားမတက်တော့ဘူးတဲ့ဒီယောဂီဒါကြောင့်ဘုန်းကြီးတို့ယောဂီများခုနှစ်ရက်အတွင်းလေးနဲ့တ တရားသဘောတွေကိုမြန်မြန်ကြီးတွေ့ခြင်းနဲ့မြန်မြန်ကြီးသိခြင်းတွေဆိုရင်စကားပြောရမှာကိုဘုန်းကြီးတို့ယောဂီများဆောင်ရမှာလားရှောင်ရမှာလားဘုန်းကြီးမနေ့ကလည်းပြောလိုက်ပြီနော်မျက်စိပေါက်နဲ့ပါးစပ်ပေါက်အဲ့ဒီနှစ်ပေါက်လေးကိုလုံအောင်ထင်ပြပါမျက်စိပေါက်ကလည်းတောင်တောင်မြောင်မြောင်ဟိုကြည့်ကြည့်ကြည့်မကြည့်ပါနဲ့ယောဂီဆိုတာစက်ခုံတည်း၄တောင်ကန်လေးပဲချထားရမှာဖြစ်ပါတယ်ဓမ္မဘေးကိုအာယုန်နေမပြတ်မှာဖြစ်ပါလေ။မျက်စိကတောင်မြောက်လျှောက်ကြည့်နေရင်ဘေးပုဂ္ဂိုလ်မြင်ဘာလုပ်နေရမှာလဲ။သူတို့စကားပြောနေတာမြင်ငါเจ้าနေမြပြောနေတာ။ကိုကအလိုလိုတွေးနေပြီသူ့ကိုသွားကြည့်မိတာနဲ့။အဲ့ဒီလိုကြီးဖြစ်ကုန်တယ်စိတ်တွေပြန့်ကုန်တယ်။ဟောဘယ်မှမကြည့်တော့မျက်နှာလေးချတာတော့တရားအာယုန်နေမြင်သေးရလား။မမြင်တော့ဘူးဆိုရင်အာယုန်တရားရှုမှတ်တဲ့ကပြန့်တရားလူသေးရလား။မပြန်တော့ဟောမျက်စိပေါက်ကအဲ့လိုလုံခြုံသွားရင်ဘေးအာယုန်ကြီးမပြန်တော့ပါးစပ်ပေါက်ကနေပဲဒီတိုင်းပဲစကားမပြောဘူးသို့တော်လုံးဝမပြောဘူးလို့တော့အဓိဋ္ဌာန်မထားရအောင်နော်အဲ့ဒါလေးပဲသိအောင်နော်မြတ်စွာဘုရားမနှစ်သက်ဘူးအဲ့ဒါကာရဝါမှာယဟန်တော်ဒီဝါရင်းကာလတရားတွေအထုတ်ကြအထုတ်ပြီးတော့မြတ်စွာဘုရားတန်လာပြီးဖွင့်ပြောကြတော့ဣရိယာပဋ္ဌာန်မြတ်တာရလားကိုလိုချင်တဲ့တရားတွေကိုပြည့်ပြည့်စုံစုံကိုအားထုတ်နိုင်ကြရလားမေးတာအဲ့ဒီခါမှာတန်ဃာတော်ရှင်မြတ်ကြီးကတမဖျားတဲ့တပည့်တို့တရားတွေကိုကျူးစွာနဲ့အားထုတ်ပါတယ်တပားနဲ့တပားစကားမပြောကြစရန်ဆိုပြီးတော့တပည့်တို့တဝါရင်းလုံးစကားမပြောဘဲအားထုတ်ပါတယ်ဆိုတော့မြတ်စွာဘုရားတာရုခေါ်တယ်မထင်နဲ့နော်အားလုံးကိုဒီဟာတွေကိုဒီပုဂ္ဂိုလ်တွေကိုအလကားပုဂ္ဂိုလ်တွေလို့မြတ်စွာဘုရားတိရစ္ဆာန်နဲ့တောင်နိုင်ပြောတယ်တိရစ္ဆာန်နဲ့တောင်နိုင်ပြောတယ်ဒါကြောင့်မို့ဒါဖျားနှစ်သက်တာမဟုတ်ဘူးနော်သို့တော်စကားပြောရင်ရောတမာရီရအောင်မလားကဲမရတော့အဲ့ဒါကိုသိပြီးတော့ကိုယ့်ဟာကိုရှောင်ဖို့မလိုဘူးလားသို့တော်မပြောမဖြစ်တဲ့စကားရှိရင်ဘာလို့ရမလဲပြောပါဘုရားတို့မတအောင်ပြောပါသို့တော်ဘာမဟုတ်တဲ့စကားတွေနဲ့တော့ကိုယ့်အတွက်အချိန်မကုန်ခံပါနဲ့ကိုယ့်ဟာကိုရှောင်ပါရှောင်ပြီးတော့ကိုယ်တရားလေးကိုနှလုံးသွင်းရှုမှတ်သွားမယ်ဆိုရင်ဒီ9ရက်လေးအတွင်းမှာဘုန်းကြီးပြောတယ်အခုရှုမှတ်နေရင်လည်းရုပ်သဘောနာမ်သဘောသိတယ်အမှန်သိတယ်ဉာဏ်ကြီးမပေါ်နိုင်ဘူးလားဟုတ်ပါဘူးဟိုမှာအပြင်ဘုန်းကြီးတို့အခုဒီမှာကာယ ानु ပဒနာနည်းနဲ့ထိုင်ပြီးရှုမှတ်တဲ့အခါကလည်းကြတော့ဖောင်းမှုပိန်မှုအာယုန်လေးကိုကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးကပင်တိုင်ထားပြီးရှုမှတ်ဖို့ညွှန်ကြားတယ်ဘာကြောင့်ပင်တိုင်ထားတာလဲဆိုရင်ဝင်လေထွက်လေရှိနေရင်ဖောင်းမှုပိန်မှုမရှိဘူးလားအမြဲတမ်းမရှိဘူးလားအမြဲတမ်းလည်းရှိပြီးတော့တရားကြည့်ကြည့်ထင်ရောမထင်ရှားဘူးလားထင်ရှားနေတဲ့တွင်သူ့ကိုပင်နိုင်ထားပြီးရှုပါလို့ဆရာတော်ဘုရားကြီးညွှန်ကြားတာသို့တော်သူတစ်ခုတည်းရှုရမှာလားဆိုတော့မဟုတ်ဘူးတဲ့ခြောက်ထွာရကပေါ်သည်မအာယုန်နိုင်နေရှုတဲ့နားကအတန်ကြားရင်လည်းကြားတဲ့အတန်အာယုန်မရှုရဘူးလားဟောမိမိစိတ်တွေကအတွေးစိတ်တွေဝင်လာရင်ရောဒီအတွေးစိတ်တွေမရှိပါဘူးလားခန္ဓာကိုယ်ကအောက်ကဖောက်ပြန်ပြီးတော့ဝေဒနာတွေပေါ်ရင်ရောဝေဒနာတွေမရှိပါဘူးလားရှိရမှာပဲသို့တော့ဒီတခြားအာယုန်တွေရှုเสียအာယုန်တွေမထင်ရှားဘူးဆိုရင်ပင်နိုင်ထားပြီးရှုမှတ်ရမယ်ဖောက်မှုပင်မှုအာယုန်လေးကိုပဲမြဲမြဲဆွဲဆွဲမရှိပါဘူးလားအဲ့ဒီပေါ်ကိုမြဲမြဲဆွဲဆွဲရှုနေတဲ့အခါကျတော့ပထမတော့ယောဂီကဖောင်းနေဆိုရင်ဝမ်းဘက်ကြီးဖောင်းလာတာသိမယ်။ပိန်နေဆိုရင်ဝမ်းဘက်ကြီးပိန်သွားတာသိမယ်။ယောဂီပုဂ္ဂိုလ်ဟာရှူတိုင်းရှူတိုင်းဝမ်းဘက်ကြီးဖောင်းလိုက်ဝမ်းဘက်ကြီးပိန်လိုက်ဒါပဲသိနေမယ်။သို့တော့ထက်ခါထက်ခါထက်ခါထက်ခါရှူပါ။ထက်ခါထက်ခါရှူလို့ယောဂီရဲ့ရှူစိတ်ကဒီပုံမှာတည်မြဲသွားပြီ။ကာမိစ္ဆာနာ၊ဗျာပါဒ၊ထိနာမိတ္တ၊ဥဒိစ္စ၊ကုက္ကုစ္စ၊ဝိဇိကိစ္စ။ဓမ္မရီတရားတွေကိုတားဆီးတတ်တဲ့ဒီနိဝရဏတရားတွေကင်းသွားလို့ဒီရှုမှတ်တဲ့အာယုဘောမှာရှုစိတ်ပြီးကြာစီစွာဆွဲမြဲစွာတည်သွားပြီဆိုရင်စောစောကပြောတယ်ဝမ်းပိုက်ဆိုတဲ့ပြဉ္ညတရံပြောက်ပြီးတော့ပရမတ်တရွေပြီးတရွေတင်းလာတဲ့သဘောမတွေ့ရဘူးလားဟောပိန်သွားတဲ့ခါကျတော့တရွေပြီးတရွေရော့ရော့သွားတဲ့သဘောမတွေ့ရဘူးလားအဲ့ဒီတင်းလာတာဟာဓာတ်နဲ့ပြောရင်ဘာတားလဲရော့သွားတာဟာဓာတ်နဲ့ပြောရင်ဘာတားလဲအဲ့ဒီဝါယောဓာတ်ကယုတ်တရားလားနန္တရားလားယုတ်တရားအဲ့ဒီဟာလေးကိုဒီမှာတင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကဘာတရားလဲကဲဒီလိုဆိုရင်ဖောင်းနေလို့ရှုခိုင်းမှာဘာနဲ့ဘာသိတယ် ပိန်နေလို့ရှုခိုက်မှာဘာခိုက်မှာသိတယ်။ယွတ်မဲ့နံကိုသိပြီဆိုရင်ငါသူယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့အထင်မြင်အလွဲမှားတွေရှိသေးရဲ့လား။ဒီဆွဲတွေလုံးဝမရှိတော့ဘူး။ပြင်းညက်ဆိုတဲ့ဝေါဖောင်းမှုပိန်မှုတရားကြီးရောရှိသေးရဲ့လား။တကယ်ပရမတ်သဘောတသက်ကလေးပဲတွေ့နေရတယ်။တင်းသဘောလေးရဲ့ယောသဘောလေးရဲ့ဒါယုတ်တရား။သိနေတဲ့စိတ်ကလေးကနန္တရား။အဲ့လိုယုံ난ကိုအမှန်သိလိုက်တာနဲ့ဒီငါသူယောက်ျားမိမပုဂ္ဂိုလ်တ attva ဆိုရဲအစွဲအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားအမှန်သိလို့လားအမှန်သိလို့လားအမှန်သိတော့အမှားမပြောက်ဘူးလားအလင်းရောက်လာရင်အမောင်းမပြောက်ဘူးလားအဲ့ဒီလိုပဲဆက်ပြီးတော့ယောဂီပုဂ္ဂိုလ်ဟာဒီတိုင်းဆက်ပြီးတော့ရှုနေရင်ဒီဖောင်းမှုပိန်မှုလေးရှုနေရင်းနဲ့ပဲဒီပေါ်မှာထက်ခါထက်ခါရှူရင်းနဲ့ယောဂီတွေးเสียရမလို့ဘူးเนาะသူဟာသူညံနေပေါ်လာနေမယ်ဩမတ်เสียဒီအကြောင်းတရားလေးရှိလို့သာမှတ်သိမှုဆိုရဲအကျိုးဖြစ်တာပဲမတ်เสียအကြောင်းမပေါ်ရင်မှတ်သိမှုဆိုရဲအကျိုးမဖြစ်နိုင်ပါလားဟောအကြောင်းနဲ့အကျိုးဒီဝင်လေလေးဝင်လာတဲ့အတွက်ဝမ်းပိုက်ကလေးတင်းပြီးဖောင်းလာတယ်ဝင်လေလေးဟာအကြောင်းဖောင်းလာနေကအကျိုးအဲ့ဒီဖောင်းလာတဲ့အခါဖောင်းတယ်လို့မရှိဘူးလားဟောဖောင်းလာလေးကအကျောင်းဖောင်းတယ်လို့ရှုလိုက်တာလေးကအကျိုးအဲ့ဒီမှာတခါတည်းရန်ယုတ်ကအကျောင်းနံကအကျိုးတခါတည်းရန်နံကအကျောင်းယုတ်ကအကျိုးအဲ့ဒီမှာအကျောင်းအကျိုးတွေဆက်ဆက်နေတဲ့သဘောကိုယောဂီပုဂ္ဂိုလ်ဒီဖောင်းမှုပိန်မှုလေးရှုနေရင်းနဲ့ကိုယ့်ဟာကိုယ်သဘောကျသွားမယ်တခါတည်းရန်မှာဉာဏ်ထင်းမြဲတဲ့ပုဂ္ဂိုလ်များဆိုရင်ထိုင်ကျင်တာလေးနဲ့ထိုင်တာလေထိုင်ကျင်တာကအကြောင်းထိုင်တာကအကျိုးထားကျင်တာကအကြောင်းထားတာကအကျိုးသွားကျင်တာကအကြောင်းသွားတာကအကျိုးအကြောင်းအကျိုးဆက်ဆက်ဖြစ်နေတာတွေကိုအကုန်လုံးသဘောကျသွားတယ်။နောက်မိမိရဲ့ဒီရရှိနေတဲ့ဘဝတောင်မှာဩအတိတ်ကကုသိုလ်ကောင်းမှုတွေပြုခဲ့လို့ဒီဘဝမှာငါလူဖြစ်ရတဲ့အကျိုးအတိတ်ကကောင်းမှုကံတွေပြုခဲ့လို့ဒီကနေ့ဘဝမှာမိကောင်းဖာကောင်းတွေတွေ့ရဆရာကောင်းတမကောင်းတွေတွေ့ရတဲ့အကျိုးဒါအတိတ်ကပြုခဲ့တဲ့ကောင်းမှုကံတွေဟာအကြောင်းတရားတွေပဲအခုဒီလိုရရှိနေတာအကျိုးတရားတွေပဲဆိုရင်အဲ့ဒီမှာအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောပရိစ္ဆေသမုပ္ပါဒ်သဘောကိုလည်းတခါနဲ့သဘောကျသွားတယ်ဆက်ရှုနေတဲ့အခါမှာဒီပုံမှာရှုစိတ်ကတည်မြဲနေတာကြာတော့ဖောင်းနာလေးရှုလိုက်တယ်ပေါ်လာတယ်ဖောင်းနာလေးဖောင်းတယ်လို့ရှုလိုက်တယ်ဖောင်းနာလေးရှိသေးလားမရှိတော့ဟောပြတ်သွားတယ်ပိန်နာလေးပေါ်လာတယ်ပိန်တယ်လို့ရှုလိုက်ပြန်တယ်ရှိသေးရဲ့လားမရှိတော့အဲ့လိုပြက်ပြက်သွားတာမြဲလို့လားမမြဲလို့လားမမြဲတာကိုဘုန်းကြီးတို့ယောဂီများမျက်စောပြားကအနိစ္စနုပတ္တနာဉာဏ်နဲ့ဘာဉာဏ်နဲ့လဲဟေးအနိစ္စနုပတ္တနာဉာဏ်နဲ့ဒီဉာဏ်ပေါ်မှဝိပဿနာဉာဏ်ပေါ်တယ်လို့ပြောတာအနိစ္စနုပတ္တနာဉာဏ်ဒါကိုဘုန်းကြီးတို့ယောဂီများခေပြောပြောရင်ဖြစ်ပြဉာဏ်ဘာဉာဏ်လဲဟေးအဲ့ဒီဖြစ်ပြဉာဏ်နေပေါ်လာတာအဲ့ဒီဖြစ်မှုပြက်မှုတွေဒီခါနေရှုတယ်ရှုတယ်မြင်တာရှုလဲဖြစ်ဖြစ်ကြားတာရှုလဲဖြစ်ဖြစ်အကုန်လုံးဟာရှုတဲ့မြတ်အာယုန်တိုင်းကဘယ်ယာမမတင်ရှားတော့အကုန်လုံးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီဖြစ်မှုပြက်မှုတွေမပြတ်နှိမ့်ဆက်လို့ဟောဒုက္ခရဏနှိမ့်ဆန်တန်ဒုက္ခမမြဲတဲ့တရားဆင်းရဲပဲမမြဲတာတွေများများမြင်လေဒီခန္ဓာကိုယ်ကြီးဟာတကယ်ကိုဆင်းရဲတုံးကြီးပဲဆိုတာသိလားအဲ့ဒီဆင်းရဲတွေလိုချင်သလားမလိုချင်ဘူးလားမလိုချင်ပေမဲ့ယုံနိုင်ရတဲ့ပုဂ္ဂိုလ်ဟာဒီဆင်းရဲတွေတားထားလို့ရမလားအစိုးကိုစိုးအစိုးပိုင်လို့လားအစိုးမပိုင်လို့လားအစိုးမပိုင်တဲ့တရားကိုအတ္တခေါ်မလားအနတ္တခေါ်မလားကိစ္စံခန္ဓာကြီးကဒီမှာအနတ္တတရားတွေပြနေတာကိုကညံမပေါ်သေးလို့မသိတာဟုတ်တယ်မို့လားအခုသေချာရှုလို့ဒီနေမှုတမာရီအားကောင်းလာတဲ့အခါကျတော့ဟောညံကပေါ်လာတော့မသိဘူးလားဗျာအဲ့ဒီလိုအနတ္တနုပဒနာဉာဏ်ဤအဆင့်ဆင့်အာကောင်ပြည့်စုံပြီဆိုတဲ့အခါကျတော့ဖြစ်မှုပြက်မှုတွေအလုံးပြည့်စဲသွားတဲ့အငြိမ့်တန်နိဗ္ဗာန်ကိုယ်တိုင်မျက်မှောင်မတွေ့နိုင်ဘူးလား။ဒါကြောင့်ဒီကံအနုပဒနာကိုယ်မူရာတွေထင်ရှားဖြစ်ပေါ်တိုင်းပေါ်လာသမျှအာယုန်တိုင်းကိုမလွတ်အောင်တတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်သွားမယ်ပွားများသွားမယ်အာထုတ်သွားမယ်ဆိုရင်ယောဂီပုဂ္ဂိုလ်များအောက်ထက်အပေဆင်းရဲလွတ်နိုင်တော့တဲ့ဉာဏ်စင်တန်းတရားမရနိုင်ဘူးလားဗျာ။ဒါကြောင့်ဘုန်းကြီးတို့ယောဂီများယနေ့မိမိတို့ရှုမှတ်ပွားများအားထုတ်နေတဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းလိုက်နာပြီးတော့ပေါ်လာသမျှထင်ရှားတဲ့အာယုန်များကိုမလွတ်အောင်တတိဥသိတဲ့စိတ်နဲ့ ရှုမှတ်ပွားများအထုနိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲခြင်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉံဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း